တော်ရရှင်လာခင်ဗျာလက်တင်စကားပုံတစ်ခုမှာ no be no honey no work no money ဆိုတာရှိပါတယ်အဓိပ္ပာယ်ကတော့ပြားမရှိရင်ပြားရည်မရှိအလုံးမရှိရင်ငွေမရှိတဲ့မှန်ပါတယ်လူတွေမှာစားဝတ်နေရေးအတွက်ငွေလိုအပ်ပါတယ်ငွေရဖို့အလုံးလုံးကြပါပါတယ်ဒီနေ့မြန်မာပြည်မှာအလုံးမရှိလို့ငွေမရှိတဲ့ဘဝတွေအလုံးရှိတော့လဲလုံလောက်တဲ့ငွေမရလို့ဆင်းရဲကြက်တဲနေရတဲ့အခြေအနေကိုနှစ်ပေါင်းများစွာတွေ့နေရပါတယ်လယ်သမားလူရန်စားအများဆုံးရှိတဲ့မြန်မာနိုင်ငံမှာစစ်ဆေးအခက်ရောက်တော့လယ်မြေတွေအသိမ်းခံရပြီးလယ်သမားသားသမီးတွေကမြို့တက်စက်ရုံအလုပ်ရုံတွေစားသောက်ဆိုင်တွေစောက်လော်ရေးလုပ်ငန်းတွေမှာကြုံရအလုပ်လုပ်ရလို့လယ်သမားဘဝကနေအလုပ်သမားဘဝကိုကူးပြောင်းသွားရတာတွေတွေ့ရပါတယ်။အရင်စစ်အစိုးရကလည်းပြည်ပရင်းနှီးမြှုပ်နှံမှုအတွက်နိုင်ငံခြားလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံလာအောင်အလုပ်ရှင်တွေအလုပ်သမားနှစ်ဖက်လုံးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတွေပြည့်ပြည့်စုံစုံမရှိသေးပဲ။နေပါလာတဲ့လူအားကအပါအဝင်တခြားအခွင့်အရေးတွေပေးပြီးဖိတ်ခေါ်လုပ်ကိုင်ခွင့်ပြုခဲ့တယ်လို့ထောက်ပြကြတာတွေလည်းတွေ့ရပါတယ်။အဲ့ဒီအကျိုးဆက်အရအလုပ်ရှင်နဲ့အလုပ်သမားကြားပြဿနာတွေကိုအခုနှစ်တွေနောက်ပိုင်းမှာအများမပြတ်တွေ့လာရပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေမှာဆိုရင်စကိုင်းမြို့ဗရမားဆက်မှုဆောင်ကမြန်မာဗီနီယာတစ်ပါးလွာဆေးရုံကအလုပ်ထုတ်ခံရတဲ့သူအယောက်တရာကျော်ကသူတို့အခွင့်အရေးတွေတရားမျှတစွာပြန်ရဖို့တောင်းဆိုရင်မရတဲ့အဆုံးမှာတော့စကိုင်းကနေပြီးတော့ဒီလမ်းလျှောက်ချီတက်ခဲ့တဲ့အတွက်အခုဆိုရင်အလုပ်သမားနဲ့သူတို့ကိုကူညီပေးနေတဲ့အကြောင်းသားတွေအလုပ်သမားသက်မကခေါင်းဆောင်တွေအယောက်90ကျော်ဖမ်းဆီးတရားစွဲခံရပြီဖြစ်ပါတယ်။ပြီးကြတဲ့နှစ်တွေမှာလည်းရန်ကုန်ကစက်ရုံအလုပ်သမားတွေရဲ့တပိတ်မောက်တောင်းဆိုမှုကိုအကြမ်းဖက်ဖြိုခွဲခံရထောင်ချခံရတာတွေလည်းတွေ့ခဲ့ရပါတယ်။တကယ်တော့အလုပ်ရှင်အလုပ်သမားပြဿနာတက်ရတာဒီပြဿနာတွေကိုငြင်းငြင်းချမ်းချမ်းနဲ့ပြေလည်အောင်မဖြေရှင်းနိုင်တာဟာဥပဒေလိုအပ်ချက်ဖြစ်တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်။ဒါကိုပြင်ဆင်ဖို့လည်းစူးစမ်းနေပါတယ်လို့အလုပ်သမားဝန်ကြီးဌာနညွှန်ကြားမှုဥအောင်ထေဝင်ကပြောပါတယ်
။အားနည်းချက်ရှိတယ်ပြောတဲ့အခါမှာကျွန်တော်တို့ကဒါနောက်ပိုင်းကျတော့အားနည်းချက်ရှိအားနည်းချက်တွေပြင်မှမယ်ကျွန်တော်လည်းဆောင်ရွက်ပါမယ်လွတ်တော်လည်းကျွန်တော်တင်ပြပါမယ်လွတ်တော်ကလည်းဒါတွေလုပ်နေတာပေါ့။အဲ့ဒါမျိုးကျွန်တော်အားနည်းချက်အပိုင်းရှိတာကိုကျွန်တော်ကဘာအားနည်းနေပါလဲ။ကျွန်တော်ဒီဥလီကိုအကောင့်ထဲပေါ်တဲ့အခါမှာအားနည်းချက်ရှိတယ်။ဒါကိုဘာအချက်နဲ့ကျွန်တော်အစားထိုးမယ်ပြုပြင်မယ်ဆိုတာဒါလည်းကျွန်တော်ကဒါလွတ်တော်ပိုင်းကဆောင်ရွက်ဖို့ဖြစ်ပါတယ်။ကျွန်တော်ဥပ္ပဲ့ပိုင်းကလည်းကျွန်တော်အားနည်းကျွန်တော်အားနည်းတာတွေအကုန်လုံးတင်သွားပါမယ
်။အလုပ်သမားတွေကိုအကာအကွယ်ပေးတဲ့ဥပဒေမလုံလောက်သေးတာမှန်ပေမဲ့ရှိနေတဲ့ဥပဒေကိုလည်းကောင်းကောင်းအသုံးချနိုင်ဖို့လိုအပ်တယ်လို့အမျိုးသားလွတ်တော်ပြည်ရင်းပြည်ပအလုသမားဆိုင်ရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကယူဆပါတယ
်အလုဟိုသူ့ရဲ့ပေါ်ရမှုကြောင့်အလုထုတ်ခံရတာပဲဖြစ်ဖြစ်လုံးရှင်ကမတမာနဲ့နီးနေပဲအလုထုတ်တာပဲဖြစ်ဖြစ်သူတို့ဥပဒေရအကာအကွယ်ပေးနိုင်တဲ့အချက်တည်းရှိရတာအဲ့ဒီအရာတွေဟိုကောင်းကောင်းကျွန်တော်တို့အသုံးချနိုင်ဖို့လုပ်တယ်ဒါသူကလည်းအကာအကွယ်ပေးတယ်အလုသမားကလည်းဒီအောင်နားလည်သုံးချနိုင်ဖို့အဲ့လိုသုံးမချနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့လုံးရှင်အလုသမားဟိုစက်တနာလေးတော့စိတ်မထင်မတင်လို့လုံးထုတ်တဲ့ကိစ္စတွေကဖြစ်နေတာ။ဒါအဲ့ဒါတွေရရှိကူစားဖို့တကကြတော့နိုင်ငံတော်စိုးရအနေနဲ့ဒီအလုပ်သမားအဒီရဲ့နာဂတ်အတွက်ကိုတွတ်ချက်ပြီးတော့လိုအပ်တဲ့ဟိုကျန်းကျင်မှုစေတမ်းတွေတော့သူထိုက်တန်တဲ့လိုအပ်လာကရဖို့ကာကွယ်ရေးပဲပြီးတော့အဲ့ဒီသူတို့ရရှိဖို့ဆက်ပြီးတော့စောင့်ရှောက်ရမယ်အစီအမံတွေကတော့အမြန်ဆုံးလုပ်ဖို့တော့လိုအပ်နေပြီလို့ကျွန်တော်စပါတယ်ဗျာ။
ကမ္ဘာမှာအလုပ်ရှင်အလုပ်သမားအများဆုံးရှိနေတယ်လို့ပြောနိုင်တဲ့အမေရိကန်ပြည်ထောင်စုမှာတော့အလုပ်သမားတွေအလုပ်ဖြုတ်ခံရရင်အဲ့ဒီအလုပ်သမားကိုနောက်အလုပ်တစ်ခုပြန်ရအောင်ပြန်မရခင်စကြမှာလဲစာဝတ်နေရေးအခက်အခဲမရှိအောင်အစိုးရကထောက်ပံ့ပေးတဲ့အစီအစဉ်တွေရှိပါတယ်ဒီလိုလှုပ်ဆောင်ပေးတဲ့အစီအစဉ်မျိုးနဲ့ပတ်သက်လို့နယူးယောက်မြို့မှာနေထိုင်တဲ့ကိုရွှေကအခုလိုပြောပြပါတယ
်ကျွန်တော်တို့အမေရိကန်မှာအလုပ်သမားကစက်ရုံထဲမှာစီကားနေပါတယ်ချိုးဖောက်ပြီးတော့အမားမင်းဖြစ်ပြီးလှုပ်တာမျိုးဆိုရင်တော့ဒါသူ့ကိုကအစိုးရစီကနေပြီးတော့ပြန်ပြီးထောက်ပံ့ကြေးတွေပါရရဖို့တော့ခက်တာပေါ့ဒါပေမဲ့တခြားနှီးနဲ့သူ့မိသားစုတွေပါတွေဟိုဟာဖြစ်အောင်ဒါ welfare system တော့ရှိတာဒါသူ့အမားကလုံးဝမရှိဘူးဘာမှအမားမရှိဘူးအဲ့ဒီလူတယောက်ကဆိုပါဆိုဗျာသူ့အလုပ်ထဲမှာအခြေအနေတရက်ကို तू ကပြောပြလို့မကျေနပ်လို့အလုပ်ဖြုတ်ခံရတယ်ဘာညာဆိုအလုပ်ရှင်ကလည်းဖြုတ်ပိုင်ခွင့်ရှိပါတယ်ဖြုတ်တယ်ပေါ့ဗျာလူတယောက်အလုပ်ဖြုတ်တယ်သို့တော့ तू ကသူ့အမားလည်းဘာမှမရှိဘဲနဲ့ဒီအလုပ်ဖြုတ်ခံရတယ်ပေါ့အလုပ်ထဲမှာငင်းပွားပြီးပါညာဖြစ်တယ်ဆိုရင်သူ့ကိုဒီအစိုးရအလုပ်သမားဝန်ကြီးဌာနပေါ့နော်6လတန်တီးတစ်နှစ်တန်တီးပြန်မြပြောမယ်ဆိုသူရခဲ့တဲ့လက်ကရဲ့တဝက်ကိုအစိုးရတောက်ပံ့ပေးထားမယ်ပေါ့အဲ့ဒီကြားထဲမှာသူအလုပ်သမားဝန်ကြီးဌာနတခြားအလုပ်လုပ်နိုင်အောင်အလုပ်ကန်ရှာပေးတယ်တင်နာနေပါပေးတယ်အဲ့ဒီလိုမျိုးအခြေအနေပေါ့
မြန်မာနိုင်ငံမှာအလုပ်သမားတွေအစုလိုက်အပြုံလိုက်အလုပ်ဖြုတ်ခံရတဲ့ဖြစ်ရပ်တွေကိုတော်တော်များများတွေ့ရပါတယ်အဲ့ဒီလိုဖြစ်ရပ်မျိုးအမေရိကမှာဖြစ်ခဲ့တယ်ဆိုရင်အလုပ်ရှင်ဘက်ကအလုပ်သမားကိုထိုက်တန်တဲ့ရော်ကြီးဒါမှမဟုတ်ရေရှည်ထောက်ပံ့ပေးရတာမျိုးရှိတယ်လို့ကိုရွှေကပြောပါတယ်
အခုဗမာပြည်မှာဖြစ်နေလို့ပြောနေတာဟာဒါအလူတယောက်အလုပ်ထုတ်ခံရတာမဟုတ်ဘူးဒါကမတူပြောင်းလူအများကြီးစိတ်ဝင်တယုံလုံးကြီးအလုပ်ထုတ်ခံလာအဲ့ဒါကြတော့တမျိုးအတိတ်ပဲရှိတယ်အဲ့ဒါကြတော့ဒီစိတ်ယုံပိုင်ရှင်ကဒီစိတ်ယုံကြီးကိုအမြတ်ဆုံးလုံးဝမရနိုင်လို့ပိတ်ပြရတာလားတခြားနိုင်ငံကိုရွှေ့သွားရတာလားအဲ့ဒါဆိုရင်တော့ तू က ปูพี่รองอซูยาลุบไปได้ไอ้กุมนี่ก็เลยโหตาวันชื่อแต่ตัวดีอลุตมาฤณะนิดตรงนี้ตันดีอธิโหนอกลุดคู่เปียงหน่อยอ๋อเตนันนี้เจ้านี้แต่มั้ยส่วนเนาะลุบไปมาลุเดียวลุทุ่ดาเนี่ยไส้อุงตะยงลงมาชื่อลุเดียละชื่อแต่ลุทุ่ดาอาชีเนี่ยก็ไม่ตูอซูยาก็ลุบไปมั้ยดีกุมนี่ก็เลยตาวันชื่อแต่กูก็อเมริกามาเลยดีมาเป็ดกะซูจาบาซูก้าใส่อุงตะคู่ดีมาลุออกมาไม่เหยาะตัวกูไม่ใส่กูมาตั้วเตเลยดีลุฤเลุเปียวตัวมาเ လက်ကပေးခဲ့ရတာပဲဒါအစိုးရဟိုဟိုအဖြစ်ပေးထားတာပဲလေဒီလိုမျိုးပေါ့
ဒီအကြောင်းတွေကိုမြန်မာနိုင်ငံကအလုပ်သမားတချို့ကိုပြောပြပြတဲ့အခါသူတို့လည်းဒီလိုအစီအစဉ်မျိုးတွေရှိလာစေခြင်းတယ်လို့ပြောကြပါတယ်ဒါကြောင့်အလုပ်သမားတွေကိုကျွမ်းကျင်လုပ်သားတွေဖြစ်အောင်လေ့ကျင့်သင်ကြားပေးဖို့ထိုက်တန်တဲ့လောကလာစာရဖို့အလုပ်လုပ်သူတိုင်းအတွက်အနာဂတ်မှာအကျိုးခံစား권ရနိုင်မှုဆိုတာတွေဘယ်သူတွေကဥဆောင်ပြုလို့မလဲဘယ်တော့ဖြစ်လာနိုင်မလဲဆိုတာကိုတိကျတဲ့အဖြစ်မရနိုင်သေးပဲမိကုံးနေနဲ့ပဲမှုံဝါနေတဲ့မနှက်ဖြန်ရဲ့မနှက်တွေမှာမျက်နှာသစ်ထမင်းမှုထည့်ပြီးစက်ရုံအလုံးရုံတွေထဲနေ့တစ်နေ့ကိုကြော်ဖြတ်ရအောင်မှာကိုလည်းမြင်အောင်နေမိပါတော့တယ်ခင်ဗျာ
အိမ်မက်ကလာတယ်ဘဝကရွှေဆိုးတယ်ယုံကြည်နေသူကိုနေ